စစ်အာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်နေတဲ့မန္တလေးမြို့ဆန္ဒပြပွဲတွေမှာဆန္ဒပြသူလူရာကြီးဖမ်းဆီးခံရပါတယ်ဖမ်းဆီးခံရသူတချို့ကိုစစ်တပ်ထဲမှာထားတယ်လို့တချို့ကိုရဲစခန်းမှာထားပြီးအမှုစွဲတင်ဖို့စစ်တပ်ဘက်ကစီစဉ်နေတဲ့အကြောင်းမအေးမာကတရေပြပို့ထားပါတယ်ခင
်ဗျစစ်အာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်နေတဲ့မန္တလေးမြို့ဆန္ဒပြပွဲတွေမှာတော့အင်္ဂါနေ့ကလူများထက်မနည်းဖမ်းဆီးခံရကြောင်းသူတို့ကိုစစ်တပ်ကတရားစွဲဆိုဖို့ပြင်ဆင်နေတာတွေ့ရကြောင်းမန္တလေးမြို့ရှေ့နေကွန်ရက်ကရှေ့နေဒေါ်ချယ်ရီစုကအခုလိုပြောပြပါတယ်
။နေရာကျော်တော့ရှိရချင်းပြီးတော့ကျမတို့ပေါ့နော်လောကွန်ဖန်းအင်ဖော်မေးရှင်းအနေနဲ့ကတော့ကျမတို့ဒီပတိန်ကြီးတပ်ကပေါ့နော်ဟိုတည်ရင်119ရဲ့မှာ85ယောက်တိရှိပါတယ်။ဟုတ်ဒါကတော့လောကွန်ဖန်းမှာပြီးတော့နောက်ထပ်ကျမသတင်းကြားထားတာကတော့ဒီအမတ်ခွန်ရဲ့စခန်းလေးမှာလည်းရှိရလို့ကျမကြားရရှင်ဟုတ်တို့ဒီစက်ရင်တိတိကိုကနေပြီးတော့ဒီပပင်းကြီးမျိုးနဲ့တရားရုံပေါ့နော်ကျမတို့မန္တလေးပပင်းကြီးမျိုးနဲ့တရားရုံမှာကျွန်မယူဖို့အတွက်လာပါတယ်ဒါနဲ့တရားသူကြီးတွေကဒီနေ့အာတရားသူကြီးတို့ကြောင်းလဲနေအပြိဝိထိုင်နေတဲ့ကြောင့်လို့ရမန်မပေးလိုက်ဘူးပေါ့နော်အဲ့တော့အမေအဲ့ဒီရမန်ပေးမဲ့စက်ရင်ကနေတစ်ချက်ပြရတာကတော့ကျမတို့85ယောက်လို့အပြင်ကြားပြရပါတယ်ရှင်ဟုတ
်ဆန္ဒပြသူတွေကိုအမှုစွဲချက်တင်ခဲ့မယ်ဆိုရင်ရှင်းနေအဖြစ်လိုက်ပါဆောင်ရွက်ဖို့မန္တလေးမှာရှိတဲ့မြို့နယ်9မြို့နယ်ကတရားရုံးတွေကိုဗုဒ္ဓဘုရားကစပြီးရှင်းနေတွေတွားရောက်ကြမှာဖြစ်တယ်လို့လည်းဆိုပါတယ်
။အာရှင်းနေပေးရင်လည်းကျွန်တော်တို့လောက်ထားအစီအစဉ်လေးတော့ရှိရဲ။အဓိကကတော့ဒီလိုမျိုးအမှုဆိုတာကထုံးစံပိုင်းနဲ့ဒီနေ့အမှုတွေဒီနေ့အမှုတွေပြည်ပြည်အမှုကြောင့်ဒီနေ့ထားမဲ့တွင်ပေါ့နော်။ဆံမျိုးလို့ကိုများတယ်ပေါ့နော်။ဒါကျွန်တော်တို့အရင်ကပုံစံမျိုးတွေပြန်ပြီးသုံးသပ်ကြည့်လို့ရှိရင်ဒီလိုပုံစံမျိုးပြည့်နေတဲ့ကျွန်တော်တို့ရှင်းနေဒီကိုညာကနေပြီးတော့ရှင်းနေလေးကနေပြီးတော့သူတို့ဒီလိုက်ပါဆောင်ရွက်ပေးမယ်ရှင်းနေတွေလည်းရှင်းတယ်။သူ့ပြီးတော့ကျွန်တော်တို့ဒီမျိုးနဲ့ခုနမျိုးနဲ့မှရှိကြတဲ့တရားရုံးမှာကျွန်တော်တို့ဖြန့်ထားပါမယ်။ဖြန့်ပါပြီးအဲဒီမှုတွေစွဲတင်တယ်ကျွန်တော်တို့ချက်ချင်းကျွန်တော်တို့ဒီရှင်းနေလိုက်ပေးပါမယ်ဆိုပြီးကျွန်တော်တို့ဝင်ပြီးတော့ချက်ချင်းကိုစမ်းမိုင်းအနေနဲ့ပေါ့နော်ရှင်းနေလေးစောင့်ပေးပြီးတော့အမှုလိုက်ပါဆောင်ရွက်ပေးဖို့လုပ်ထားပါမယ်ရှင်
။ဆီယနာသိမ်းပြီးရှင်းရမြောက်နေ့မှာလူ9ယောက်ထက်ပုံမစုဖို့အမိန့်ကြော်ညာချက်တွေထုတ်ခဲ့ပေမဲ့မန္တလေးမှာတော့ဖေဖော်ဝါရီလ9ရက်နေ့မှာဆန္ဒပြပွဲတွေဖြစ်ခဲ့ပြီးရဲတွေကဖြိုခွင်းမှုတွေလုပ်ပြီးတဲ့နောက်ဆန္ဒပြသူတွေကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်။